အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့နုပြတတ်တာတုဇာကဏ္ဍနေပြီးတော့အားလုံးကိုမင်္ဂလာပါလို့နှုတ်ခွန်းဆက်ပါတယ်ကျွန်တော်တို့ရဲ့နုပြတတ်တာတုဇာကဏ္ဍနေပြီးတော့လူငယ်လူရွယ်တွေရဲ့ဘဝတတ်တာအတွက်စင်ကျင်စရာကောင်းတဲ့တွေးတောသုံးသက်စရာကောင်းတဲ့အကြောင်းအရာတွေကိုကြိုးစားပြီးတော့တင်ဆက်ပေးလျက်ရှိပါတယ်ဒီတစ်ပတ်မှာလည်းပဲလူငယ်လူရွယ်တွေရဲ့ဘဝတတ်တာခီးလက်မှာစဉ်းစားဖို့ကောင်းလာတဲ့အကြောင်းအရာတစ်ခုကိုရွေးချယ်ပြီးတော့တင်ဆက်ပေးဖို့ရန်အတွက်ပြင်ဆင်ထားပါတယ်။ဘာအကြောင်းအရာလေးလဲဆိုတော့ခေါင်းစဉ်လေးတိုင်းပြောလိုက်မှာဆိုလို့ရှိရင်လူငယ်လူရွယ်တွေရဲ့ဘဝအတ္တမှာဟိုဘဝတတအခီးလန့်ကိုရှောက်လန်းတဲ့အခါမှာပြိုင်ဆိုင်မှုတွေအားပြိုင်မှုတွေဟာအမြဲတမ်းတွေ့ရတတ်ပါတယ်။ဆိုတော့ဒီလိုအားပြိုင်မှုတွေပြိုင်ဆိုင်မှုတွေကြုံလာတဲ့အခါမှာလူချင်းမပြိုင်ပါနဲ့အလုတ်ချင်းကိုပဲပြိုင်ပါလို့ဒီနေ့လူငယ်လူရွယ်တွေကိုမှားလိုက်ချင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီကနေ့လူငယ်လူရွယ်တွေရဲ့ဘဝတတဟာဘဝတတကြီးလာမှာကိုလိုချင်တာရဖို့ဖြစ်ချင်တာကိုဖြစ်ဖို့ဒါမှမဟုတ်ရင်ကိုလက်ရှိရှိနေတဲ့အဆင့်တန်းနေပြီးတော့မြင့်တက်မြင့်ဖို့ကြိုးစားတဲ့အခါမှာအာတုံခွန်ဆိုင်ကြိုးစားတတ်တဲ့သဘောရှိပါတယ်အဲ့ဒီခါကျတော့အဲ့ဒီကိုယ့်ရဲ့တိုးတက်မှုလမ်းကြောင်းနော်ကိုယ့်ရဲ့ပန်းနိုင်ကိုရောက်ဖို့ရန်အတွက်လမ်းကြောင်းပေါ်မှာတခြားသောရှင်ပြိုင်မှုတွေရှိလာတဲ့ခါမှာလဲအားနဲ့မှန်နဲ့ရှင်ပြိုင်တတ်ပါတယ်အားနဲ့မှန်နဲ့တုံ့ပြန်တတ်တာလူငယ်တည်းရဲ့သဘောဖြစ်ပါဆိုတော့အဲ့လိုမျိုးဖြစ်လာပြီးဆိုလို့ရှိရင်ကျွန်တော်တို့ကလူလူချင်းပြိုင်တဲ့အဆင့်ကိုရောက်ပါပါစင်တယ်ပေါ့နော်ပုံကူအချင်းချင်းပြိုင်တဲ့အဆင့်ကိုရောက်သွားတော့ပါအဲ့ဒီခါကျတော့မလိုအပ်တဲ့ပြဿနာတွေလူငယ်တွေရဲ့ဘဝတတမှာဖြစ်လာတယ်ဥပမာအဖြစ်လူလူချင်းပြိုင်ပြီးတဲ့ခါကျတော့လူကဘာမှမသိတော့နော်ပထမတော့ကတော့ဒီအလုပ်တစ်ခုမှာကိုကလည်းကောင်းတယ်သူကလည်းကောင်းတယ်ဟလားကိုကသူ့ထက်ကောင်းအောင်ကြိုးစားတယ်ဟာသူကလည်းကိုထက်ကောင်းတော့အဲ့ဒီအလုပ်တစ်ခုမှာပြိုင်နေတယ်ဒီလိုကငေါ့တက်တက်လိုက်ပြီးတော့ငါရဲ့တွတ်တက်တွတ်တက်ကြောင်းလမ်းကြောင်းလိုက်ပိတ်ဆို့နေလားဆိုပေါ့ဒီလူပေါ်မှာမဲလားတဖြည်းဖြည်းနဲ့နောက်ပိုင်းနောက်ပိုင်းလှုပ်ဆောင်တဲ့လူတွေကသူ့ထက်ကိုအလုပ်ကောင်းအောင်လုပ်တယ်ဆိုတဲ့ဟိုကိုရဲ့ရည်မှန်းချက်ကိုလုပ်နေတဲ့အလုပ်ကိုမေ့သွားပြီးတော့ဟောဒီလူကငေါ့ပေါ်မှာတက်တက်ပဲလိုက်ပြီးတော့ဂလန်းတိုင်ဆိုဒီလူပေါ်မှာအညှိုးထားပြီးတော့ဟိုပုတ်ကိုရေးရကျွန်တော်ကဟိုရှင်ပြိုင်တိုက်ခတ်တဲ့သဘောမျိုးတွေဖြစ်သွားတတ်ပါအဲ့ဒီခါကျရင်ဘလို့လားအပ်တဲ့ပြဿနာတွေကလူငယ်လူရွယ်တွေရဲ့ဘဝတက်တာမှာဖြစ်လာနိုင်တယ်ဆိုတာသဘောပေါက်နားလည်ထားဖို့အရေးကြီးပါတယ်ဒါကြောင့်မလို့လူငယ်လူရွယ်တွေဘဝအတ္တတာလမ်းခီးမှာဘသူနဲ့ပဲပြိုင်ပြိုင်အလုတ်ချင်းပဲပြိုင်မှာလူချင်းမပြိုင်ပါနဲ့လို့ဒီနေရာနေပြီးတော့မှားလိုက်ချင်ပါတယ်တန်းတွေလျှောက်တော့ချီလျှောက်တရားလမ်းတဲ့ကိုတို့ရွေးလျှောက်လောကသားများတို့ကိုသွေးဆောင်ပြားရောက်တတ်တယ်မဟုတ်လားကျက်ချက်များဘဝမှာမမဖို့ဖွင့်ပြပေးရသမချမ်းသာနေ့စဉ်ဖတ်ရှုကြည့်ကြည့်ကြပေါ်အသက်ရဲ့နန်းကိုမြင်တွေ့နိုင်ပြီးနားရှိရဲ့ကြားတဲ့သူများကြားရဲ့သားနဲ့မလုပ်တဲ့သူများအပြည့်ရဲ့အခါကသိချင်းပြားကြောင့်ဟောကြားမွတ်သူအဖရဲ့တည်ကောင်းကြောင်းလဲကစမ်းသိတို့သက်သာနှပ်ဖြင့်ကဲတီပိုင်ရှင်မတွလာသေးခင်ယူဆောင်လာခဲ့ဝမ်းပျောက်ကြတော့တရားလမ်းတွေကိုတို့ရွေးလျှောက်လောကသားများတို့ကိုသိဆောင်ပြန်ရောက်တတ်တဲ့ဘုရားဆုံးဖြတ်ချက်များဘဝမှာမွားဖို့ဖွင့်ပြပေးတဲ့သမာဓိကနေ့စဉ်ပတ်ရှိကြည့်ကြည့်ကြဖို့အသက်ရဲ့တန်းကိုမြင်ရှိတယ်နားဖြည့်ရဲ့ကြားတဲ့ညာကြားရဲ့သားနဲ့မလုပ်တဲ့ညာကြည့်ရဲ့ခါကကြည့်ကြည့်ပြကြောင်းဟောကြားဝတ်စုဖားရဲ့ဒီကောင်ကြောင်းလဲကစမ်းသိတို့အသက်သာနားဖြည့်ကဲဒီပိုက်ကိုမထွက်လာသေးခင်တောင်းလာခဲ့ဝမ်းမြောက်ကြတော့ဘဝမှာမပါတွေ့အချိန်လုံးကြီးရိတ်သိမ်းရမယ် တော့ငယ်တုန်းကအကြောင်းမှာအားကစားနဲ့ပတ်သက်လို့နော်ဆရာတင်ပြရတဲ့အခါကျဆရာဘာပြောလဲဆိုတော့အားကစားဆိုတာအဲ့မင်းတို့ရဲ့စိတ်တက်ကိုလေ့ကျင့်ပေးရငယ်တော့နားမလဲဘူးနော်ဘောလုံးကန်တာပဲဖြစ်ဖြစ်အပြေးပြိုင်တာပဲဖြစ်ဖြစ်ဒီအားကစားမှာတကယ်အားဆိုင်ပြီးတော့လုံနေရတာကာယ physically နော်ကျွန်တော်တို့ကအားနဲ့မန်နဲ့ချွေးထွက်အောင်လေ့ကျင့်ခဲ့အဲ့တော့ဆရာဘာပြောလဲဆိုမဟုတ်ဘူးတဲ့ဒီအားကစားကိုမင်းတို့သင်ပေးတာတဲ့မင်းတို့ရဲ့ကိုယ်ခန္ဓာကိုတိဆောက်တာထက်ဆိုင်မင်းတို့ရဲ့စိတ်တက်ကိုတိဆောက်ပေးဆရာပြောခဲ့တယ်ဆိုတော့နားမလဲဒါမဲ့နောက်နှစ်ပေါင်းများစွာကြာပြီးတော့ကိုကိုတိုင်းလည်းလူငယ်တယောက်ရဲ့ဘဝနေပြီးတော့ဗောနော်လူကြီးမဖြစ်သေးတာတော့မှအလုတ်ခွင်နဲ့ဝင်လာတဲ့ခါကျတော့ငငယ်တော့ဆရာပြောခဲ့တယ်ဆိုတော့တော့ပြောင်းပြန်ပြီးတတိယအဲ့တော့ဒီအားကစားကဘာလို့လူငယ်တွေကိုလေ့ကျင့်ပေးရတာလဲနော်ဘာလို့အားကစားကိုလူတွေကိုလှုပ်ခိုင်းရတာလဲဆိုတော့လူတွေရဲ့စိတ်တက်ကိုလေ့ကျင့်ပေးတယ်ဆိုတဲ့ငငယ်တော့ဆရာရဲ့ပြောစကားကိုတွားပြီးတော့သဘောပေါက်နားလည်ရအဲ့တော့အားကစားဆိုတာကာယချင်းပြိုင်နေတော့လဲပဲအဓိကစိတ်တက်ဖြစ်တယ်ဥပမာဆိုလို့ရှိရင်ဘောလုံးမတော်ဘဲမှာဆိုလို့ရှိရင်ကိုနိုင်ကျင်လို့ဆိုပြီးတော့လူများအဲ့ဘောလုံးဆွဲပြီးတော့ကိုကိုတဲ့ကိုတွင်းတော့မယ်ဒီကိုဝင်တော့ငါတို့ရှုံးမှာပဲဆိုအဲ့ဘောလုံးဆွဲလာလူရဲ့ခြေစလုံးကိုကျွန်တော်ကကြုံပြီးကန်လို့မရအောင်ကန်လို့ရှိရင်ဒါကျွန်တော်တို့ကညစ်ပတ်စွာကစားတဲ့အတွက်ကျွန်တော်တို့ကအပြစ်ဒဏ်ချမှတ်ခံရအောင်အဲ့ဒါမှစိတ်တက်ကနော်အဲ့ဒီစိတ်တက်ကိုတင်ပေးတာလူငယ်လူရဲ့ဘဝတက်တာအဲ့တော့ရှစ်ဆက်မင်းတို့တွေနော်ဘဝတက်တာကြီးရင်ဝါလို့နော်အလုတ်ခွင်နဲ့ဝင်တဲ့ခါမှာဖြစ်တငယ်ချင်းမိတ်ဆွေမိသားစုတိဆောက်တဲ့ခါမှာပဲဖြစ်ဖြစ်မင်းတို့နဲ့ပြိုင်တဲ့ခါမှာကိုကနေပြီးတော့နော်အလုတ်ချင်းပဲပြိုင်မှာနော်လူလူချင်းမပြိုင်ပါနဲ့ဆိုတဲ့စိတ်တက်သဘောတရားကိုဒီအားကစားနေပဲထိအဲ့တော့ကဘာပေါ်မှာအားကစားကိုအားပေးကြတယ်ဘာလို့အားပေးလဲဆိုတော့နော်သူလူငယ်တွေရဲ့စိတ်တက်ကိုတိဆောက်ပေးတဲ့ကစားနည်းတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အားကစားကိုအားပေးပြီးတဲ့ခါမှာလုတ်ဆောင်စီတယ်ဆိုတော့နားလည်းသဘောပေါက်ရပါတယ်။ဒါကြောင့်မလို့ကဘာပေါ်မှာဆိုလို့ရှိရင်လည်းအင်မတန်တိုးတက်တဲ့ချမ်းသာတဲ့နိုင်ငံတွေမှာဆိုလို့ရှိရင်အားကစားနဲ့ပတ်သက်ပြီးတော့အများကြီးအားပြည့်ဆိုတာကျွန်တော်တို့တွေ့ရတယ်။ဥပမာဆိုလို့ရှိရင်ကျောင်းတွေမှာဆိုလို့ရှိရင်တော့ပါနော်။ဒီအားကစားဆိုတာသူကဘာသာရက်တရက်အနေနဲ့တေးချလေ့ကျင့်ပြီးသင်ကြားပေးဆိုတာတွေ့ရပါ။နောက်တစ်ခုကကြတော့အားကစားမှာစောင့်ဖို့ရှိတယ်နော်။အနိုင်ရှုံးကအဓိကမဟုတ်ဘူးရဲ့။ရှင်ပြိုင်ခြင်းဟာအဓိကဖြစ်တယ်။နားမလဲဘူး။ဘာဖြစ်လို့လဲအဲ့တော့ဘောလုံးကန်တာပဲဖြစ်ဖြစ်ပြေးတာပဲဖြစ်ဖြစ်လားဘာအားကစားပဲလို့လို့နိုင်ဖို့အရေးကြီးတာမဟုတ်ဘူးလားနော်ငငယ်တော့ဒီစာတန်းလေးနဲ့ဒီဆောင်ပုဒ်လေးပေါ်မှာနားမလည်နိုင်မင်းနဲ့အတွေးများရတယ်နိုင်ဖို့အဓိကမဟုတ်ဘူးလားဝင်ပြိုင်နေတာမဟုတ်ဘူးတဲ့နော်နိုင်ရှုံးကအဓိကမဟုတ်ဘူးတဲ့ရှင်ပြိုင်ခြင်းကအဓိကဖြစ်တယ်ဆိုတာဒါကျွန်တော်ရဲ့စိတ်တက်ကိုလေ့ကျင့်ပေးနေဆိုတာနားလည်းသဘောပေါက်ရပါတယ်အဲ့တော့ကိုယ့်ရဲ့ဘဝတက်တာမှာကိုရောက်ချင်တဲ့ပန်းနိုင်ကိုရှောက်ပြီးတော့ကိုယ့်ရဲ့ဘဝလေးခီးလန်းကိုကိုကိုယ်တိုင်ထင်းချောင်းပြီးတော့မောင်းနေနေတဲ့ခါမှာပြန်ဆိုင်မှုတွေကြုံလာခဲ့လို့ရှိရင်လေဒီဆောင်ပုတ်လေးကိုသွားပြီးတော့သတိရဖို့အရေးကြီးပါတယ်အဲ့လိုမှသတိမရဘဲနဲ့ဒီလူကငါ့ရဲ့တက်လန်းကိုပိတ်ပြီးငါ့ကိုတက်တက်လှုပ်နေတာပဲဆိုလို့ရှိရင်တော့အဲ့ဒီလူကိုပဲမဲနေမယ်ဆိုတော့ဒီလူကကိုယ်ကောင်းတာပဲပြောပြောအဖွဲစည်းတွက်ကောင်းတာပဲပြောပြောကျွန်တော်ကဒီလူမကောင်းဘဲစိတ်ကဆွဲဘောက်ဆိုကျွန်တော်ကပုတ်ကူရေးရာတိုက်ခိုက်မှုဖြစ်သွားတဲ့အတွက်ကြောင့်မလို့ဖြစ်ပါတယ်ဒါကြောင့်မလို့ကိုယ့်ရဲ့မိသားစုမှာကိုယ့်ရဲ့အလုတ်လုံနေတဲ့အဖွဲအစည်းမှာဒီသဘောတရားလေးကိုလက်ကင်ထားပြီးတဲ့အခါမှာလူငယ်လေးတွေရှောက်လန်းနိုင်ဖို့ရန်အတွက်ဒီကနေပြီးတော့တိုက်တွန်းခေါ်အပ်ပေးလိုက်ပါတယ်ဘယ်လိုအခြေအနေဘယ်လိုရှင်ပြိုင်မှုမျိုးမှာပဲဖြစ်ဖြစ်အလုတ်ကိုပဲပြိုင်ကြပါလူလူချင်းမပြိုင်ကြဖို့ရန်အတွက်ဒီကနေ့ကျွန်တော်ရဲ့အတိခေါင်းလောင်းလေးကိုထိုးပြီးတော့ဘဝတတာခီးလန်းကိုရှောက်လန်းနိုင်တဲ့နော်အနာဂတ်ရဲ့ကြယ်ပွင့်နေဖြစ်တဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ဒီနေရာနေပြီးတော့တောင်းစုပို့ရင်းနဲ့ပဲအဲကျွန်တော်ရဲ့အစီအစဉ်လေးကိုရနာလိုက်ချင်ပါတယ်ကျွန်တော်ရဲ့နုပြတတာအတုစရာကဏ္ဍကိုစောင့်မျှော်နားထောင်ပေးနေကြတဲ့လူငယ်လူရဲ့အရောက်စီတန်းကိုအထူးပဲကျေးဇူးတင်ပါတယ်ရှေးလာမယ့်အပတ်များမှာလည်းကျွန်တော်ရဲ့နုပြတတာအတုစရာကဏ္ဍအစီအစဉ်လေးကိုစောင့်မျှော်ပြီးတော့နားထောင်ပေးကြပါအောင်လို့ပြောကြရင်းနဲ့ပဲညီကုန်းချုပ်လိုက်ပါတယ်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ